မင်္ဂလာညနေခင်းပါဒေါက်တာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ14ရက်ကြာတာပရင်းနေ VOA American အတန်းရဲ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American PNC Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်လက်ထက်ကထောက်လိုက်ရရှိအောင်သူကိုယူရိုနိုင်ငံအတွက်သျှော်လွှတ်မှုနဲ့အမေရိကန်တရားရေးဌာနကတရားစွဲဆိုလိုက်ပါတယ်မလေးရှားနိုင်ငံကိုရေချောင်းကနေသွားဖို့ကြိုးစားကြတဲ့ရိုဟင်ဂျာ40ကျော်ကိုတားဆီးနိုင်ခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပြီးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းမှာတော့မောင်နှုံးမြို့နယ်မြောက်ပိုင်းကနေကြားဆောင်ရဲကင်းတစ်ခုမနေ့ညကတိုက်ခိုက်ခံခဲ့ရတယ်လို့ဆိုပါတယ်
တဘိုးရဲ့ညစင်တယ်ကနေစားပြီးတော့ဖြစ်တာမလဲ၄နိုင်လောက်မှတဘိုးရပြီးရတယ်တဲ့ဒေသခံလူကြီးဆိုကြတော့
မောင်နှုံးမြို့နယ်မှာဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလာထွန်းကျော်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့တက်ဆက်ချင်းမှာပဲထိုင်းမြန်မာနယ်စပ်မှာ RCSS SSA တပ်စခန်းတချို့တိုက်ခိုက်ခံရတဲ့အကြောင်းနဲ့ဗင်နီဇွဲလားနိုင်ငံမှာနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုတွေကြောင့်ပြည်သူလူထုအကြက်တဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းစတဲ့သတင်းလွှာတွေအပြင်နိုင်ငံတကာသတင်းလွှာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင်
။အမေရိကန်လက်ထက်ကထောက်လိုက်ရရှိအောင်သူကိုယူရိုနိုင်ငံအတွက်သျှော်လွှတ်မှုနဲ့အမေရိကန်ကအရေးယူလိုက်ပါတယ်။လွန်ခဲ့တဲ့6နှစ်လောက်ကတည်းကယူရိုနိုင်ငံကိုဖက်ကူးပြောင်းသွားတဲ့အမေရိကန်လက်ထက်တံမြက်ထောက်လိုက်ရရှိအောင်မော်နီကာအယ်ဖရစ်ဝက်တာစစ်ပစံလေးဝက်သတင်းတွေကိုယူရိုဆူရထံပေးအပ်ခဲ့မှုသူရဲ့လုပ်ဖို့ကံပဲတွေကိုယူရိုကထောက်လိုက်ရမှာပူပေါင်းကူညီမှုတွေနဲ့တရားစွဲလိုက်တဲ့အကြောင်းအမေရိကန်တရားရေးဌာနကမနေ့ကကြေညာလိုက်တာပါ။အသက်39နှစ်အရွယ်ထောက်လိုက်ရရှိအောင်ဟာအထူးစစ်မြေစစ်ပစံရဲ့သတင်းစုဆောင်းမှုစနစ်တစ်ခုရှိနေတဲ့အကြောင်းနဲ့အမေရိကန်ထောက်လိုက်ရရှိသူနဲ့ပတ်သက်လို့လည်းယူရိုထောက်လိုက်အေဂျင်စီတွေကိုသတင်းပေးခဲ့တဲ့အကြောင်းဆွဆွဲခံထားတာဖြစ်ပါတယ်။သူနဲ့ဆက်သွယ်လှုပ်လှုပ်ခဲ့သူဒါမှမဟုတ်လုပ်ဖို့ကံပဲအမေရိကန်ထောက်လိုက်၈ယောက်ထက်မနည်းကိုလည်းယူရိုထောက်လိုက်ဌာနတွေကထောက်လိုက်ရမှာအကူအညီပေးမှုတွေနဲ့အရေးယူခံထားတာပါ။သူကိုဖောင်းရထုတ်ထားရမယ်လေအခုချိန်ထိဖမ်းမမိသေးသလိုယူရိုနိုင်ငံမှာနေထိုင်နေတယ်လို့လည်းယူဆထားပါတယ်။ယူရိုကနိုင်ငံကအထူးတက်တစ်ခုဖြစ်တဲ့တွန်လိုင်းပြည်ဆောင်တပ်ဖွဲ့တွေအလွတ်လုပ်ပေးနေတဲ့ယူရိုနိုင်ငံသား၄ယောက်ကိုလည်းအမေရိကန်ထောက်လိုက်ရရှိအောင်ရဲ့လုပ်ဖို့ကံပတ်တွေကိုပြစ်မှတ်ထားထောက်လိုက်ခဲ့တဲ့2014-2015ခုနှစ်တွင်ပူပေါင်းကြံစည်မှုကွန်ပျူတာစနစ်တွေကိုဖောက်ထွင်းတက်ခတ်မှုကိုရီးကူရာချက်လက်တွေကိုခိုးယူမှုတွေနဲ့တရားစွဲဆိုခဲ့တာပါ
အမေရိကန်ပြည်ထောင်စုမှာအစိုးရလုပ်ငန်းတွေနောက်တစ်ချိန်ထပ်ပြီးရပ်ဆိုင်းမဲ့အခြေအနေကနေရှောင်ရှားနိုင်ဖို့အစိုးရအသုံးစရဥပဒေကြမ်းကိုဒီကနေ့လွှတ်တော်မှာမဲခွဲကြမှာဖြစ်ပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာအတားအဆီးတွေကာယံဖို့နဲ့လုံခြုံရေးတိုးမြင့်ဖို့အသုံးစရတွေကိုဥပဒေကြမ်းထဲမှာထည့်သွင်းထားပါတယ်။အသုံးစရဥပဒေကြမ်းကိုညှိနှိုင်းရေးဆွဲခဲ့တဲ့ Republican နဲ့ Democrat လွှတ်တော်အမတ်တွေပါတဲ့အထူးကော်မတီကဗုဒ္ဓဟူးနေ့ညပိုင်းရောက်တဲ့အထိနယ်စပ်လုံခြုံရေးကိစ္စအဆုံးသတ်သဘောတူညီမှုရဖို့ညှိနှိုင်းပြင်ဆင်ခဲ့ကြတာပါ။နောက်ဆုံးအပေးယူလို့သဘောတူခဲ့ကြတဲ့ဥပဒေကြမ်းမှာသမ္မတဒေါ်နယ်ထရမ့်တောင်းနေတဲ့တိုင်းကာစီဒေါ်လာ 5.8 ဘီလီယံကိုအပြည့်ပေးမထားပေမဲ့နယ်စပ်မှာကီလိုမီတာ60အထိအတားအဆီးကာယံဖို့အသုံးစရိတ်ဒေါ်လာ 1.3 ဘီလီယံခွင့်ပြုထားပါတယ်။အဲ့ဒီထဲမှာနယ်စပ်အဝင်ထွက်ဂိတ်တွေမှာစစ်ဆေးတဲ့စနစ်နည်းပညာတွေကိုအစဉ်မြင်ဖို့အကောက်ခွန်အရာရှိတွေပို့ထားဖို့နဲ့လူသားချင်းစာနာတဲ့အကူအညီတွေပေးဖို့စတဲ့အစီအစဉ်တွေလည်းပါဝင်ပါတယ်။ဒီဥပဒေကြမ်းကိုစနေနေ့မကူးခင်လွှတ်တော်မှအတည်ပြုပြီးသမ္မတထရမ့်လက်မှတ်ထိုးမှသာအစိုးရလုပ်ငန်းတွေရပ်ဆိုင်တဲ့အခြေအနေကိုရှောင်ရှားနိုင်မှာဖြစ်ပါတယ်။သမ္မတထရမ့်ကတော့ဒီဥပဒေကြမ်းကိုလက်ခံမဲ့မခံဘူးမဆုံးဖြတ်ရသေးဘူးလို့ဗုဒ္ဓဟူးနေ့ကပြောကြားခဲ့ပါတယ်။ဒါပေမဲ့အစိုးရလုပ်ငန်းတွေရပ်သွားမှာမလိုလားတဲ့ပုံမျိုးကိုလည်းသမ္မတကပြောကြားခဲ့ပါတယ်
။ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အမေရိကန်အောက်လွှတ်တော်ကသမ္မတဒေါ်နယ်ထရမ့်ကိုပြစ်တင်ပြောဆိုလိုက်တယ်လို့ယမန်နိုင်ငံမှာတိုက်ခတ်နေတဲ့ဆော်ရီဦးဆောင်တဲ့ညီမအဖွဲ့ကိုစီးရေးကူညီတွေဖြတ်တောက်ဖို့မဲခွဲဆုံးဖြတ်လိုက်ပါတယ်။ထောက်ခံမဲ148မဲကောက်ကွယ်မဲ159မဲနဲ့မနေ့ကမဲခွဲဆုံးဖြတ်ခဲ့တဲ့အောက်လွှတ်တော်မှာဆက်စုနှစ်တွေအတွင်းပထမဆုံးအကြိမ်ဖြစ်ဆေးရနာအဲ့ဥပဒေကိုအသုံးပြုခဲ့တာပါ။ဥပဒေချမ်းကတော့ပြီးခဲ့တဲ့နှစ်ထဲမှာအလားတူအစီအစဉ်တွေကိုအတည်ပြုထားတဲ့ထက်လွှတ်တော်မှာဆက်လက်ဆွေးနွေးဆုံးဖြတ်မှာဖြစ်ပါတယ်။အောက်လွှတ်တော်မှာအတည်ပြုခဲ့တဲ့ဥပဒေမူချမ်းကိုထက်လွှတ်တော်မှာပါအတည်ပြုခဲ့မယ်ဆိုရင်တော့အင်ဂျီရောကပယ်ချမှာဖြစ်တဲ့အကြောင်းလဲသတိပေးထားပါတယ်။ယမန်နိုင်ငံမှာအီရန်ကအားပေးထောက်ခံနေတဲ့ဟွ ကူတီတဘုံတွေကိုဆော်ရီကဥဆောင်ပြီးတက်ခတ်နေတဲ့ညွန်မောင်းတပ်ဖွဲ့တွေကတော့အမေရိကန်ကထောက်လိုင်းနဲ့ထောက်ပို့အကူအညီတွေအဓိကပေးရနေတာဖြစ်ပါတယ်။အမေရိကန်ပါတီနှစ်ခုကလွှတ်တော်ကုန်စည်တွေကတော့ယင်းမင်းနိုင်ငံကအခြေအနေတွေပေါ်စစ်ပြစ်တဲ့သဘောထားတွေကိုပြောဆိုခဲ့ကြသလိုတူကီနိုင်ငံကဆော်ရီကောင်စစ်ဝင်ရုံးမှာဆော်ရီသတင်းစာဆရာဂျမဲခါရှောဂီတပ်ပြတ်ခံခဲ့ရမှုကိုသမ္မ
Colombia Tamara Ivan Duque ကပြောကြားလိုက်ပါတယ် Venezuela Tamara Nicolas Maduro အာဏာကနေဆင်းသွားအောင်လို့ဘယ်လိုလုပ်ကြမလဲဆိုတာကို Tamara Duque နဲ့ American Tamara Donald Trump တို့အင်ပြီးတော့မှဗုဒ္ဓဟူးနေ့ကတွေ့ဆုံဆွေးနွေးခဲ့တာပါဆင်းရဲမွဲတေမှုနိုင်ငံရေးအကြမ်းဖက်မှုအခြေအနေမတည်ငြိမ်မှုတို့ကြောင့်ထွက်ပြေးခဲ့ကြတဲ့ Venezuela နှစ်တန်းလောက်ထဲကအများစုကို Colombia နိုင်ငံကလက်ခံထားတာဖြစ်ပါတယ် American နဲ့ Colombia ကြားဒီမိုကရေစီကိုတန်ဖိုးထားတဲ့သဘောထားတူညီကြတယ်လို့ Venezuela ပြည်သူတွေဒုက္ခရအောင်လုပ်နေတဲ့အာဏာရှင်ပြုတ်ကြအောင်လို့အတူလက်တွဲလှုပ်သွားကြမယ်လို့ Colombia သမ္မတကသမ္မတ Trump နဲ့တွေ့ဆုံပွဲမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်လူသားချင်းစာနာတဲ့အနေနဲ့အများဆုံး American ကပေးပို့ထားတဲ့အထောက်ပံ့တွေကို Colombia နေဆက်ကနေနိုင်ငံထဲမဝင်နိုင်အောင်လို့ Venezuela သမ္မတ Maduro ကတားဆီးထားတာဟာမကောင်းတဲ့လုပ်ရဖြစ်တယ်လို့သမ္မတ Trump ကဆိုပါတယ်အကူအညီတွေကိုလက်ခံလိုက်ရင် American တို့ကျူးကျော်ဝင်ရောက်ဖို့လမ်းဖွင့်ပေးလိုက်တယ်လို့ဖြစ်မယ်လို့ဆိုပြီးတော့ Maduro ကတော့ပြောနေပါတယ်ရှင်
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် American တဲ့မြန်မာဘာသာအစီအစဉ်ရဲ့ခြေစပင်းနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မလေးရှားနိုင်ငံကိုရေချောင်းကသွားဖို့ကြိုးစားကြတဲ့ရိုဟင်ဂျာ43ယောက်ကိုတားဆီးနိုင်ခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်အလုံးအနေကပြောလိုက်ပါတယ်။ဒီထက်မှပါဝင်တဲ့အမျိုးသမီးတွေကတော့လူမောင်ကိုရီဖက်စီယာခံရအောင်ပြောဆိုခဲ့တယ်လို့လည်းဆိုပါတယ်။အသက်20ဝန်းကျင်အများစုပါဝင်တဲ့အမျိုးသမီး12ယောက်ကို Cox's Bazar မြို့ကအိတ်ငန်းတစ်ခုမှာဒီနေ့စောပိုင်းကရှာဖွေတွေ့ရှိခဲ့ပြီးသူတို့ကိုဖမ်းဆီးခဲ့သူတွေလို့ဆွဆွဲထားတဲ့လူမောင်ကို2ယောက်ကိုလည်းဖမ်းဆီးခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်အထူးရဲတပ်ဖွဲ့ပြောခွင့်ရသူကိုကိုကာပီ AFP သတင်းကဖော်ပြထားတာပါ။ဒုက္ခသည်စကန်နီတွေကအမျိုးသမီးတွေကိုလူမောင်ကိုရီကစီယုံတင်သွင်းပြီးမလေးရှားနိုင်ငံကိုပို့ပေးမယ်ဆိုတဲ့ကိစ္စနဲ့ခေါ်လာခဲ့ပေမဲ့ Cox's Bazar မြို့ကအင်တီမှာထားခဲ့တဲ့အကြောင်းလဲအထူးရဲတပ်ဖွဲ့ပြောခွင့်ရမရှိကာရာကမန်ကပြောဆိုလိုက်တာပါမနေ့နောက်ပိုင်းမှာတော့ကလည်းကုတူပလာဒုက္ခသည်စခန်းကနေမိုင်း90လောက်အကွာမှာရှိတဲ့မဲရှာကလီကျုံးပေါ်မှာရိုဟင်ဂျာ30ယောက်ကိုရဲတပ်ဖွဲ့ကတွေ့ရှိခဲ့ပါတယ်မနေ့ရှာကိုသွားမဲ့ဆက်လေးကိုစောင့်ဆိုင်းရင်းကမ်းခြေကတောထဲမှာပေါအောင်နေတဲ့အမျိုးသမီး14ဦးအမျိုးသား12ဦးနဲ့ကလေး6ယောက်ကိုတွေ့ရှိခဲ့တဲ့အကြောင်းကြောင့်လည်းပြည်နယ်ရဲမှုကိုကူကပြီးတရင်ကဖော်ပြပါတယ်2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူညုံရေးကိစ္စကနေကိုစီးနင်းတက်ခဲ့တဲ့ ARS ဆွေရအောင်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရတာကနောက်ဆက်တွဲတိုင်းနယ်ချီရိုဟင်ဂျာတွေအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြပြီးဒုက္ခသည်စခန်းကခက်ခဲတဲ့အခြေအနေတွေကြောင့်အနေအများနဲ့ရေလမ်းကနေတခြားနိုင်ငံတွေကိုသွားဖို့ကြိုးစားနေတဲ့ပုံမှာစိုးရိမ်မခင်းတဲ့သဘောထားတွေလည်းဖတ်ပေါ်နေကြတာပါမြန်မာဆွေရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားရင်လည်းမြန်မာနိုင်ငံကထွက်ပြေးသွားတဲ့သူတွေကိုပြန်လည်စစ်ဆေးပြီးလက်ခံသွားဖို့လည်းကတိပြုထားပါတယ်
စီးရီးယားနိုင်ငံအနာဂတ်ရေးနဲ့ပတ်သက်လို့ရုရှား၊အီရန်နဲ့တူရကီကောင်ဆောင်တွေရုရှားနိုင်ငံဆိုချီမြို့မှာဒီကနေ့တွေ့ဆုံဆွေးနွေးကြပါတယ်။စီးရီးယားကိုဆေးလွှတ်ထားတဲ့တပ်တွေရုတ်သိမ်းမယ်လို့အမေရိကန်ကကြေညာခဲ့ပြီးတဲ့နောက်စီးရီးယားပဋိပက္ခနဲ့ပတ်သက်လို့အခုလိုပထမဆုံးဆွေးနွေးကြတာပါ။ဒီဆွေးနွေးပွဲအကြောင်းရုရှားအစိုးရကအသေးစိတ်ထုတ်ပေါ်ပြောခြင်းမရှိပေမဲ့အမေရိကန်တပ်တွေရုတ်သိမ်းတဲ့အတွက်မဟာဗျူဟာမှာဘလို့ကရက်တွေရှိလာနိုင်တယ်လဲဆီးရီးယားမြောက်ပိုင်းနဲ့ပတ်သက်ပြီးရုရှားအစိုးရနဲ့တူရကီအစိုးရတို့ဘလို့နိုင်ငံရေးသဘောတူညီချက်တွေလုပ်ကြမလဲဆိုတဲ့ကိစ္စတွေကိုအဓိကဆွေးနွေးကြလိမ့်မယ်လို့လေလာသူတွေကပြောပါတယ်ဒီနေ့သုံးနိုင်ငံဆွေးနွေးပွဲမတိုင်ခင်ရုရှားကာကွယ်ရေးဝန်ကြီးကအန်ကာရာမြို့တော်ကိုမမျှော်လင့်ဘဲတွားရောက်ခဲ့ပြီးတော့တူရကီကာကွယ်ရေးဝန်ကြီးနဲ့ကိစ္စရပ်တချို့ကိုချုပ်တင်ညှိနှိုင်းခဲ့ပါတယ်အထူးသဖြင့်တူရကီတောင်ပိုင်းနယ်စပ်နဲ့ထိဆက်နေတဲ့ဆီးရီးယားမြောက်ပိုင်းအနောက်မြောက်ဘက်ကအစ်လစ်နဲ့အကြောင်းကိုအဓိကဆွေးနွေးခဲ့တာပါအစ်လစ်နဲ့အပေါ်ဆီးရီးယားအစိုးရတပ်တွေထိုးစစ်မဆင်အောင်လို့စစ်မဲ့ဆုံးအဖြစ်သတ်မှတ်ရေးကိုရုရှားနဲ့တူရကီတို့စက်တင်ဘာလကသဘောတူခဲ့ပါတယ်ဒါပေမဲ့တူရကီအစိုးရကြောထောက်နောက်ခံပေးထားတဲ့လက်နက်ကင်သဘုံတွေလက်ကနေအယ်ကာအီဒါနဲ့ဆက်နွယ်နေတဲ့စစ်သွေးကြောအဖွဲ့တစ်ခုပြီးခဲ့တဲ့လကသိမ်းယူလိုက်တာကြောင့်ရုရှားနဲ့တူရကီတို့အစီအစဉ်ပြတ်ခဲ့ပါတယ်ရုရှားနဲ့အီရန်ဟာဆီးရီးယားတမရဘာရှာအယ်အာဆတ်နဲ့နီးကပ်တဲ့မဟာမိတ်တွေဖြစ်ပြီးတော့တူရကီကတော့ဆီးရီးယားအစိုးရတပ်တွေနဲ့တိုက်နေတဲ့သဘုံတွေကိုထောက်ခံတဲ့ဘက်ကဖြစ်ပါတယ်
အာဖဂန်က19နှစ်ကျော်စစ်ပွဲကိုငငယ်ရေးရဆုံးသတ်နိုင်မဲ့နည်းလမ်းတွေရှာဖွေမဲ့အမေရိကန်နဲ့တာလီဘန်ရဲ့နောက်တစ်ကြိမ်ညီညွတ်ရေးဆွေးနွေးပွဲကိုတင်းလာနေကြပါကစ္စတန်မှာကျင်းပဖို့စီစဉ်ထားပါတယ်။အာဖဂန်သမ္မတရေးအမေရိကန်ထူးခိုးဆဲဆမ်မေခါလီဇန်နဲ့တာလီဘန်သမ္မတဘက်ကစစ်မြေညီညွတ်ရေးမှုရှာမိုဟာမက်အဘတ်စတန်နစ်ဆိုင်တို့ဦးဆောင်တဲ့ကိုယ်စားဖွဲ့တွေကြားအစောပိုင်းညီညွတ်ရေးဆွေးနွေးပွဲတွေကိုတော့ပင်လယ်ဝေးနိုင်ငံတွေဖြစ်ကြတဲ့ကာတာနဲ့အာရဗ်စော်ဘက်မြောက်ပြည်တော်စုတို့ကအင်ရှင်ဖြစ်တဲ့လက်ခံကျင်းပထားတာပါ။
အင်ဂါဂျိုမျက်နှာပြင်ပေါ်မှာ14နှစ်ကြာတွာလာစူးစမ်းခဲ့တဲ့ Opportunity အာကာသစူးစမ်းရေးရင်ငယ်လေးရဲ့လုပ်ငန်းတွေကိုအဆုံးသတ်လိုက်ပြီလို့ American အာကာသလေ့လာရေး Agency NASA ကကြေညာလိုက်ပါတယ်။အင်ဂါဂျိုပေါ်မှာသဲမုန်တိုင်းတန်ခံခဲ့ရပြီးတဲ့နောက်စူးစမ်းရေးရင်ငယ်နဲ့ကမ္ဘာမြေထိန်းချုပ်ရေးစခန်းတို့၈လလောက်အဆက်အသွယ်ပြတ်သားခဲ့တာပါ။ပြန်လည်ဆက်သွယ်နိုင်ဖို့သိပ္ပံပညာရှင်တွေကအကြိမ်800ကျော်စ조사ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။ဗုဒ္ဓဟူးနေ့ကတော့နောက်ဆုံးအကြိမ်조사ခဲ့ပြီးတဲ့နောက်မှာသိပ္ပံပညာရှင်တွေကလက်လျှော့လိုက်တာဖြစ်ပါတယ်။ Opportunityဒီစူးစမ်းရေးရင်ငယ်လေးရဲ့လောက်ရက်တွေကိုကျေးဇူးတင်ကြောင်းပြောပြီးတော့စိတ်မကောင်းစွာနဲ့ပဲသူတို့ရဲ့လုပ်ငန်းတွေအဆုံးသတ်လိုက်ပြီလို့ NASA ကသိပ္ပံပညာဆိုင်ရာတာဝန်ရှိသူကကြေညာခဲ့ပါတယ်ရှင
်ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မုံတို့ပြောပြပေးခဲ့တာပါVOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျမတို့အခုထုတ်လွှင့်နေတဲ့တပြိုင်တည်းမှာပဲထိုင်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ရခိုင်ပြည်နယ်မောင်တော်မြို့နယ်ဘင်္ဂလားနယ်စပ်အနီးအောင်တပြေကျေးရွာနေကြားဆောင်ရေကင်းစခန်းတစ်ခုကိုအမည်မသိအဖွဲ့ကမနေ့ညကဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ဒီတော်တွင်ချင်းပြည်နယ်ပလဲဝါမြို့နယ်ဘက်မှလည်းစစ်ဖြစ်ပွားရာဒေသကကျေးရွာသား130လောက်ဟာစစ်ဘေးဒဏ်ကြောင့်ဘေးလွရာကိုပြောင်းရွှေ့လာကြတယ်လို့အခုညီပေးတဲ့အဖွဲ့တာဝန်ရှိသူတွေကဆိုပါတယ်။ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါရဲ့ရှင်
။မောင်သောမြို့နယ်မြောက်ပိုင်းအောင်တပြေကျေးရွာနီးနေကြားဆောက်ရဲကင်းတစ်ခုကိုမနေ့ညနေပိုင်းကနေဒီကနေ့ဖေဖော်ဝါရီ14မိနစ်ပိုင်းအထိလက်နက်ကင်ဖွဲ့တစ်ဖွဲ့ကနေဝင်ရောက်တိုက်ခိုက်ခဲ့တာပါ။ဒီတိုက်ပွဲဖြစ်စဉ်အခြေအနေကိုတော့မောင်သောမြို့နယ်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှထွန်းကျော်ကအခုလိုပြောပါတယ်
။စစ်ဘိုးရဲနဲ့ညစေနာရီကနေစားပြီးတော့ဖြစ်တာမနေ့၄နိုင်လောက်မှတိုက်ပွဲပြီးရတယ်တဲ့။ဒေသခံလူကြီးဆိုကြတော့တိုက်ပွဲပြီးပြီးနောက်ပိုင်းမှာသူတို့ရဲ့ရင်းမြစ်ရခင်ရအဲဒီအမျိုးသားဆောင်တွေကိုနေကြည့်တဲ့အခြေအနေကတော့စားပြီးတော့ဖြစ်လာတာအောင်တပြေအဝင်ဝင်နာကကာကင်းပေါ့ညညကြမှာသွားပြီးကာကင်းနေနဲ့ဆောင်းတယ်အဲ့ဒီစခန်းကိုလာပစ်တာအဲ့ဒီစခန်းကိုလာပစ်တော့ဟိုကဘူမီနေရင်းကစခန်းကြီးလေလာပြီးဖြူရတာကြတာပေါ့တပည့်ရတော့ဆောင်းတယ်ခဏနာလောက်ပဲဖြစ်တာပေါ့
ဒီတိုက်ခိုက်တဲ့ဘက်ဟာဘယ်ဘက်ကဆိုပြီးအတိမပြုတ်နိုင်သေးပေမဲ့တိုက်ခိုက်တဲ့အင်အားနဲ့အချင်းချမ်းမြေမှုပေါ်မူတည်ပြီးနေကြားဆောက်ရဲတွေဘက်ကတော့အေးအေးဖွဲ့လို့ယူဆထားကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှဆွန်ကျော်ကပြောပါတယ်
မတော်ဝင်ကြနေရဲ့မြေကြောင်းဒီရာပြပုံစံကြီးချက်ရတော့အေးလို့တော့ပြောတာပဲတဲ့သူတို့မျက်စိနဲ့တက်အမြင်ရတာတော့မဟုတ်ဘူးသူကမြေကြောင်းနေနဲ့ယူဆတာပေါ့ဒါပါလို့ဆိုတော့လက်နဲ့ဇန်ကတော်တော်များများအခုခုခံခံနဲ့တိုက်ပွဲဖြစ်တယ်ဆိုတော့အဲ့ဒီတိုက်ပွဲဖြစ်နိုင်တယ်ဆိုတဲ့ဟာတုံးကတဲ့ပုံစံလောက်ပါဒါပြပြကြကြမျက်စိနဲ့မြင်ရတာမဟုတ်ဘူး
တိုက်ပွဲဖြစ်တဲ့နတ်သလရွာဖြစ်တဲ့အောင်လီပြည်ရွာဟာမောင်သောမြို့နဲ့55မိုင်ကွာဝေးသလိုနေဆက်မှတ်တိုင်53နားမှာတည်ရှိနေတယ်လို့ဦးလှထွန်းကျော်ကပြောပါတယ်။ဒီကနေ့တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့ရခိုင်တပ်မတော်ပြန်ကြားရေးဌာနကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရရှိခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးဘက်စွဲဘက်သွေးမှုကိုဆက်သွယ်ရမှာတိုက်ပွဲဖြစ်စဉ်ကိုမသိရှိသေးဘူးလို့ပြောဆိုခဲ့ပါတယ်။မောင်သောခရိုင်ဒုတိယအုပ်ချုပ်ရေးမှူးဦးရဲသူကတော့ဒီမနေ့မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအသေးပြုချက်ပေးခဲ့ပေမဲ့အသေးစိတ်ကတော့ပြောဆိုခြင်းမရှိခဲ့ပါဘူ
းဖြစ်တယ်ဆိုတော့အချင်းချင်းပဲကြားတယ်ကြည့်ကြကြဆိုတော့ကျွန်တော်တို့ပြောကတခြားကမင်းမရော
ဒီဆိုင်ပြည်နယ်ဆိုရဖွဲ့ဝင်လုံချုံရွေးနဲ့နေဆက်ရေးရဝန်ကြီးဘူမူကြီးဖုံးသိကိုဆက်သွယ်ခဲ့ရမှာတော့
ဩအဲ့ဒါဆိုရင်တော့ကျွန်တော်လည်းပြောလို့အဆင်ပြေရဖုံးနေပါတော့လေနော
်ဒီလိုဖြစ်တဲ့တိုက်ပွဲတွင်ရဲရရှိတူကြာဆုံးခဲ့တယ်လို့ဒေတာတွင်သတင်းတွေမှာဖော်ပြထားပေမဲ့တခြားအတိမပြုတ်နိုင်သေးပါဘူးလက်ရှိမောင်သောမြို့နယ်အောင်ပြည်ကျေးရွာဘက်မှာတပ်မတော်ဘက်ကနေမြေရှင်းလင်းရေးလှုပ်ဆောင်နေတာကြောင့်သွာလာခွေကိုလောလောဆယ်ပိတ်ထားတယ်လို့ဒေသခံတွေကပြောပါရယ်ပြီးခဲ့တဲ့ဇန်နဝါရီလ24ရက်နေ့မှာဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မောင်သောမြို့နယ်တောင်ပြူလက်ဝဲမြောက်ဘက်မိုင်တိုင်မှတ်ပြီးပြီး40တဲ့နီးမှာရှိတဲ့မြန်မာနယ်ကြားဆောင်ရဲကင်းစခန်းတစ်ခုကိုလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်ခံရတယ်လို့ပြစ်ခတ်တဲ့ဘက်ဟာအာဇာဘက်ကဖြစ်တယ်လို့တပ်မတော်ဘက်ကပြောဆိုထားပါရယ်ဒီခိုင်ပြည်နယ်တွင်ဇန်နဝါရီလ4ရက်နေ့ကဘူတီတောင်နယ်စပ်နေကြားဆောက်ရဲကဲစခန်း၄ခုကိုရခိုင်တပ်မတော်ဘက်ကစီးနင်းတိုက်ခိုက်ခဲ့ပြီးနောက်ပိုင်းမြမတပ်မတော်နဲ့အေအေတို့ကြားစီးရေးပဋိပက္ခပုံမှုပြင်းထန်လာနေတယ်လို့စစ်ဘေးတုကတဲ့တွေကလည်းပုံပြီးများပြားလာနေပါတယ်။အလားတူချင်းပြည်နယ်ဘက်မှာလည်းနှစ်ဖက်တိုက်ပွဲကြောင့်တိုက်ပွဲဖြစ်ပွားရဒေသကကြေးရွာသားတွေဒီကနေ့ထိတိမ်းရှောင်နေရဆဲပါ ตั้มรอนในเอเอเยขันและในขันพวยดูไต่พวยพี่ปวายาติดะปลาวานยูเนี่ยขมังว่าจีวาเปกะจวาทาเตียตงเสกขันฮะปลาวานยูกูติกนี่ยอกสิลาบีอะแท้มนทองจีวามาเนียชาทาพี่แค่เดลุปราหิตาลุงเงพวยตาวงกันกูเต็นท้องอองกะเปียวบาระ
ကိုရောက်တာကဝက်ဆာရှောင်းကအင်ထောင်စုဖြစ်တုံးစုပြီးရင်ခမောင်းဝါရွာနဲ့ပါရကုန်းရွာကကြာရင်အင်ထောင်စုကတုံးစင်နဲ့ခနိုင်စုစုစုပေါ့အင်ထောင်စုနားစီဟာကျွန်တော်တို့ဒီလဲဝါအောက်ပိုင်းမွန်ထောက်ရွာမှာဟုတ်ကျွန်တော်ယာယီအိမ်မှာချထားပေးထားတယ်လူကြီးကတရားနဲ့တုံးစီလောက်ရှိမယ်ပေါ့တိုက်ပွဲတွေအခုနောက်ပိုင်းတော့မဖြစ်ဘူးဖြစ်နေမယ်လဲအိမ်မှာစာဝင်နေရတာဆန်စီဝေရတာတအားဖြစ်ခဲ
ကျွန်တော်တို့ကလည်းပြောလို့အခင်ချင်းပြေပြီးခေါင်းထဲမှာပေါ်ပြထားပြီမဲ့ကိုကြီးထောက်ပပို့ရေးစီစဉ်နေစဲလို့သူကဆိုပါတယ်ကျွန်တော်ဝရီလာစန်းတို့ကပလက်ဝမ်မြို့နဲ့ခမောင်းဝမ်နဲ့ကင်းသလင်းကျေးရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြီးဒေသခံရွာသားနှစ်ယောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသိမ်းရှောင်ခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရကနေဒုက္ခသည်တွေကိုလက်သိမခံတာကြော ချင်းမြင့်နယ်ပလဝမြို့နယ်တွင်ဆစ်ရှောင်ဦးကြီးခွန်းလောင်ကျော်သူဝါလာနယ်တို့လူမှုကူညီရေးဖွဲ့တွေကပြောပါရခင်ဗျာ
နိုင်ကိုရင်တရင်ပေးပို့ထားပါရှင်အခုတစ်ဆက်ထဲမှာပဲရှမ်းပြည်နယ်ဘက်မှာလဲRCSSSC တပ်စခန်းတွေအတိုက်ခိုက်ခံရတဲ့တရင်လွာကိုနားဆင်ရပါမယ်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီRCSSSC တောင်ပိုင်းရဲ့ထိုင်းမြန်မာနယ်စပ်အခြေစိုက်တပ်စခန်းနဲ့ဌာနချုပ်ဘက်ကဒီလ
23ရက်နေ့မိုးလွယ်ပိုင်းကအစိုးရရဲ့အမျိုးသားပြည်နယ်တင်းပြရေးနဲ့ငင်းချမ်းရေးဗဟိုဌာနNRPC နဲ့အပြည့်အစကြုံMCA ကိုလက်မှတ်ရေးထိုးထားတဲ့RCSSSSA တောင်ပိုင်းအပါအဝင်တရင်သားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တွေဟာငင်းချမ်းရေးအတွက်နေပြည်တော်မှာဆွေးနွေးခဲ့တဲ့နောက်ရှမ်းတပ်ဖွဲ့ရဲ့တပ်စခန်းတွေပြစ်ခတ်တဲ့တဲ့တင်ဖတ်ပေါ်လာတာဖြစ်ပါတယ်
ဒီလိုပြစ်ခတ်ခံရတဲ့တည်င်းကိုတောင်ကြီးမြို့ကRCSSSSA တောင်ပိုင်းဆက်ဆက်ရေးရုံတာဝန်ခံဗိုလ်မှူးကြီးဆိုင်ဦးကအခုလိုပြောပါတယ်ဟုတ်ကဲ့မနေ့ကညနေပိုင်းကပြစ်တယ်လို့ဟောသိရတယ်ဗျလိုင်လမ်းလေးကျွန်တော်တို့မှာမဆက်တပ်စခန်းတစ်ခုပေါ့နောက်ရကျွန်တော်တို့ဒီဌာနချုပ်ကိုလည်းကလုံးလုံးတော့ပြစ်တယ်လို့ပြောတယ်ဗယ်လမ်းကလေး၅လုံးတော့ပြစ်တယ်ဗျ
ဗိုလ်မှူးကြီးဆိုင်ဦးကအခြေအနေကိုသေစိတ်ပြောဆိုတာမရှိဘဲဌာနချုပ်ကပြောခွင့်ရသူတွေကိုမေးမြန်းဖို့ပြောပါတယ်ဌာနချုပ်ကပြောခွင့်ရသူတွေကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရပါဘူး RCSSSA တောင်ပိုင်းရဲ့တိုင်ဖရီဒမ်အင်တာနက်စာမျက်နှာမှာတော့စက်သုံးရက်နေ့မိုးလွယ်နှစ်နာရီလောက်ကလွိုက်တန်းလန်းဌာနချုပ်အနီးကလုံခြုံရေးတပ်စခန်းကိုမိုင်းပန်အခြေစိုက်တမ်ဘရော့တပ်ရင်းကလက်နက်ကြီးနဲ့သုံးကြိမ်ပစ်ခတ်ခဲ့ကြောင်းညနေ6နာရီမှာမိုင်းတုံမြို့နယ်ကလွယ်လန်းတပ်စခန်းကိုတမ်ဘရော့ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ် တမ်ဘရော့သတင်းမှန်ပြန်ကြားရေးကော်မတီကဖေဖော်ဝါရီလ12ရက်နေ့ကတရင်မှု2ဦးစီးနင်းလိုက်ပါလာတဲ့ကားကို RCSSSSA အင်အား90လောက်ကတားဆီးပြီးရင်ပေါ်ပါတဲ့အတုံးဆောင်တွေကိုတင်းယူသွားခဲ့ကြောင်းဒီပစ္စည်းတွေကိုပြန်လည်မပေးအပ်ရင်ပြင်းထန်ထန်အရေးယူသွားမှာဖြစ်ကြောင်း23ရက်နေ့နေဆွဲနဲ့သတင်းထုတ်ပြန်ထားပါတယ်
တမ်ဘရော့ပြည်သူ့ဆက်ဆံရေးနဲ့စိတ်သက်စစ်စင်ရေးညွှန်ကြားရေးမှူးရုံးတို့ညွှန်ကြားရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့တမ်ဘရော့ကရှမ်းတပ်စခန်းတွေကိုပြစ်ခတ်တာမရှိကြောင်းပြောပါတယ်ကျွန်တော်6နာရီမှာကျွန်တော်သတင်းထုတ်လိုက်တယ်သတင်းထုတ်လိုက်ပြီးပြည်ထိုင်တယ်သတင်းပြလိုက်တော့ဒါကြာ9နာရီကွာမှာပစ္စည်းတွေပုံတော့ပြန်ရပြီအဲ့ဒီတဲမှာတော့ကျွန်တော်တို့ကပေါင်ပေါ်ပြီ ကျွန်တော်ပြင်တော့အတန်ကြားတာပဲဖြစ်နိုင်ပါတယ်။အဲ့မှာပုံမှန်သိကျင့်တဲ့ဟာလေးတွေရှိတယ်အဲ့ဒါကြောင့်မလို့
RCSS SSA တောင်ပိုင်းဌာနချုပ်ကတမှုတူးကိုဆက်သွယ်မင်းမြဲရမှာတော့ဒီနေ့မှာထပ်မံပြစ်ခတ်တာမရှိကြောင်းနဲ့73ရက်နေ့ကပြစ်ခတ်တာနဲ့ပတ်သက်လို့လေနေပြည်တော်မှာရောက်ရှိနေတဲ့သူတို့ကိုယ်စားလှယ်ကတမ်ဘရော့ဘက်ကတာဝန်ရှိသူတွေနဲ့ဆွေးနွေးထားကြောင်းတမ်ဘရော့ဘက်ကတော့ဒီလိုပြစ်ခတ်ဖို့အမိန့်ပေးထားတာမရှိကြောင်းတုံ့ပြန်တယ်လို့ပြောပါတယ်ရာရှိရေစီကပစ္စည်းသိမ်းယူရတဲ့ပတ်သက်လို့ထုတ်ပြန်တဲ့ကြေညာချက်မှာတမ်ဘရော့ဘက်က RCSS SSE ဟာ NCA အပြည့်အစုံချုပ်ကိုချိုးဖောက်တာတွေရှိလို့အကြိမ်ကြိမ်သတိပေးခဲ့ရကြောင်းဖော်ပြထားတယ်လို့သူတို့တပ်စခန်းတွေလက်နက်ကြီးနဲ့ပစ်ခတ်တယ်ဆိုတဲ့သတင်းမှလည်းရှမ်းတပ်ဖွဲ့ကတမ်ဘရော်ဟာ NCA စာချုပ်ပါအချက်တွေပြင်အပြစ်ခတ်ရက်စေးဆိုင်ရာစီးမျဉ်းတွေကိုချိုးဖောက်ကြောင်းအပြန်အလှန်ဆွဆွဲတာတွေရှိနေပါလေ RCSS SSE တောင်ပိုင်းဟာပြီးခဲ့တဲ့နှစ်အောက်တိုဘာလထိပ်သီးဆွေးနွေးပွဲပြီးတဲ့နောက်မှာငင်းချင်းလုပ်ငန်းစဉ်တွေမှာပါဝင်ဖို့ယာယီရက်ဆိုင်ထားတဲ့အဖွဲ့ဖြစ်ပါတယ်မကြခင်ကာလမှာတော့အစိုးရရဲ့ငင်းချင်းကိုယ်စားလှယ်တွေနဲ့ RCSS ကိုယ်စားလှယ်တွေဟာအလွတ်သဘောတွေးဆုံပြီးနှစ်ဖက်အကြားမကြေလည်တဲ့အချက်တွေကိုဆွေးနွေးဖို့ရှိနေပါတယ်RCSS SSE တောင်ပိုင်းအဖွဲ့ဟာအစိုးရနဲ့ညှိနှိုင်းတာတွေရှိနေတဲ့တစ်ချိန်တည်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲတီဘောနမ်တူမျိုးနယ်တွင်မှရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA တို့နဲ့ဒီရပိုင်းတွေအတွင်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်ဒီတိုက်ပွဲတွေကြောင့်ထောင်ထဲချီတဲ့ဒေသခံပြည်သူတွေဟာနေရက်စွန့်ခွာတိမ်းရှောင်နေရပါတယ
်ရရှိညာရှင်အခြေခံဥပဒေရေးရာကျွမ်းကျင်သူဖြစ်ထင်ရှားတဲ့ရှင်းနေကြီးဥက္ကဋ္ဌဆက်ဖြတ်ခံရမှုအတွက်တောက်ကြလေးမှာအပြည့်အစုံချက်ချမှာဖြစ်ပါတယ်။နှစ်နှစ်လောက်ကြာနာဆစ်ဆီခဲ့တဲ့တရားခွင်ကထွက်ပေါ်လာတဲ့ဆုံးဖြတ်ချက်ဟာဥက္ကဋ္ဌအတွက်တရားမျှတမှုစောင့်ကျင်းပေးနိုင်ခဲ့ပါလား။တသက်နဲ့တကူမကြားဘူးတဲ့တရားရုံးအမိန့်တွေကြားနေရတဲ့ဆိုပြီးသမရကိုယ်တိုင်ဝေဖန်ခဲ့ဘူးတလို့တရားစင်ရေးစနစ်နဲ့ဥပဒေအထက်ဩဇာရှိသူတွေရှိနေတုံးပဲလို့လဲမကြခဏဝေဖန်ခံနေရတဲ့မြန်မာနိုင်ငံရဲ့တရားစင်ရေးမှာနမူနာကောင်းတစ်ခုဖြစ်ခဲ့ပါရဲ့လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီနေ့တဲ့ဒီ line စီစဉ်မှာပါဝင်ဆွေးနွေးကြဖို့အချိန်မီဆက်သွယ်ကြပါအောင်လို့တိုက်တွန်းရင်းနဲ့အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ Venezuela နိုင်ငံမှာနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုတွေကြောင့်ပြည်သူလူထုအကြက်အဲတွေနဲ့ရင်ဆိုင်နေရတဲ့အတွက်လူလူချင်းစာနာထောက်ထားမှုအကူအညီတွေတိုးပြီးပေးဖို့လိုအပ်တယ်လို့သမ္မတထရမ့်အစိုးရတာဝန်ရှိသူတွေကဗုဒ္ဓဟူးနေ့ကကွန်ဂရက်လွှတ်တော်ကြားနာပွဲမှာထွက်ဆိုလိုက်ပါတယ်။ Venezuela နိုင်ငံဆိုင်ရာ American အထူးကိုယ်စားလှယ် Elio Abrams က American လွှတ်တော်ကြားနာပွဲမှာပထမဆုံးအကြိမ်ထွက်ဆိုရမှာ Venezuela နိုင်ငံအကြက်အဲကိုကင်တွယ်ဖို့အတွက်တောင်ပေါင်းစုံကစဉ်းစားနိုင်ဖို့တကားဖွင့်ထားတယ်လို့ဆိုပါတယ်။ VOA ရဲ့လွှတ်တော်သတင်းကြောင့် Catherine Gibson သတင်းပေးပို့တာကို Talking Sewing ကပြောပြပေးပါရှင်
။ကောင်းပါပြီရှင်။လူမှုစည်းဝါးအကျက်တဲတွေကြောင့် Venezuela ဒုက္ခသည်300ဟာနိုင်ငံကနေထွက်ခွာခဲ့ကြပြီဖြစ်ပါတယ်။သမ္မတ Nicolas Maduro ကနှုတ်ထွက်ပေးဖို့ငင်းဆန်နေစေဖြစ်ပြီးအကူအညီအပူတပြင်းလိုအပ်နေတဲ့နိုင်ငံတွင်းကလူထုအတွက် American ကပေးပို့တဲ့စားနပ်ရိက္ခာတွေကိုလည်းသူစစ်တပ်ကိုအတုံးချပြီးပိတ်ဆို့နေတယ်လို့ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency အကြီးအကဲ Steve Olive ကလွှတ်တော်ကြားနာပွဲမှာထွက်ဆိုသွားပါတယ်
။ We do hope that through the diplomatic efforts we're making
ကျပ်ရရာကြီးသမရကွိုက်တိုနဲ့သူ့အစိုးရအဖွဲ့ရဲ့ပြည်တွင်းမှာစူးစမ်းနေတာတွေနဲ့တန်တမာရေးကြိုးပမ်းမှုတွေကတဆင့်အပြောင်းအလဲတွေကိုမကြခင်တွေ့ရလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်နေပါတယ
်။ဗင်နီဇွဲလားမျိုးသားလွတ်တော်ဥက္ကဋ္ဌဟွမ်ကွိုက်တိုကိုနိုင်ငံရဲ့ကြားဖြတ်ရာယီသမရအဖြစ်အမေရိကန်နဲ့တခြားနိုင်ငံ50ကအတိအမှတ်ပြုထားပြီးဖြစ်ပါတယ်။သမရမဒူရိုဒုတိယသမရတက်တန်းအတွက်ဇန်နဝါရီလတုန်းကကျန်းသစ္စာကျင်းစုပြီးမှမနစ်ကသမရရွေးကောက်ပွဲမှာသူ့မဲခိုးမဲလိန်နာတွေလုခဲ့တယ်လို့အများကရှင်းမြင်ကြပြီးသူ့ကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့ပါတယ်။ဗင်နီဇွဲလားယာယီသမ္မတဂွာယီဒိုအစိုးရကိုပထမဆုံးထောက်ခံသူတွေထဲမှာသမ္မတထရမ့်လည်းပါဝင်ပါတယ
် We stand with the Venezuelan people in their noble quest for freedom
လူမျိုးမှုအတွက်တောင်းဆိုနေကြတဲ့ဗင်နီဇွဲလားပြည်သူတွေနဲ့အတူကျွန်တော်တို့ရက်တည်နေပါတယ်တောင်အမေရိကတိုက်မှာအချမ်းသာဆုံးနိုင်ငံအဆင့်ကနေညှော်လင့်ချက်ကင်းမဲ့နေတဲ့ဆင်းရဲတွေနတ်အောင်ဆိုရှယ်လစ်မူဝါဒတွေအသုံးချခဲ့တဲ့ရက်ဆက်တဲ့မာဒူရိုအစိုးရကိုကျွန်တော်တို့ပြစ်တင်ရှုံချပါတယ်
အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌဒက်မိုကရက်လွှတ်တော်အမတ်အဲလီယက်အန်ဂယ်ကတော့သမ္မတထရမ့်အစိုးရရဲ့လူဝင်မှုကြီးကြပ်ရေးတင်းကျပ်တဲ့မူဝါဒတွေကြောင့်နိုင်ငံကထွက်ပြေးနေရတဲ့ဗင်နီဇွဲလားဒုက္ခသည်တွေပိုပြီးနစ်နာစေတယ်လို့အခုလိုပြောပါဗျ
This has become Latin America's biggest migration crisis in recent history, and I fear the United States may make things worse.
ဒီပြဿနာဟာလက်တင်အမေရိကနိုင်ငံရဲ့ခေတ်သစ်သမိုင်းမှာအကြီးမားဆုံးအကျက်တည်းဖြစ်ပါတယ်။ဒီအကျက်တည်းကိုအမေရိကန်ကပိုဆူအောင်လုပ်နေတယ်လို့ဖြစ်မှာကိုကျွန်တော်စိုးရိမ်ပါတယ်။ဒါပေမဲ့ဒီနှစ်ပိုင်းတွေအတွက်မှာအမေရိကန်နိုင်ငံတွင်းကိုဝင်လာတဲ့လူဦးရေမကြုံစဘူးနဲလာတာတွေ့ရပါတယ်။အင်မီတော်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကြောင့်ထွက်ပြေးလာကြတဲ့ဗင်နီဇွဲလားဒုက္ခသည်တွေဌာနေပြန်ပို့ခံရတာကတော့စိုးလွန်ပါတယ်ဗျာ။ဒုက္ခရောက်နေသူတွေကိုမီးလောင်တိုက်ထဲထွန်းပို့သလိုဖြစ်နေတာပေါ့ဗျာ
။ဗင်နီဇွဲလားဒုက္ခတွေအစစ်အမှန်ဖြစ်ကြောင်းတက်တည်ခိုင်လုံရင်အမေရိကန်မှာခိုလုံခွင့်ပေးဖို့ကြိုးစားမှာဖြစ်တယ်လို့အမေရိကန်ရဲ့မာဒူရိုအစိုးရအပေါ်စီးပွားရေးပိတ်ဆို့အရေးယူတာကလည်းအကျိုးသက်ရောက်မှုရှိပါတယ်လို့ဗင်နီဇွဲလားနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်အဲလီယက်အေဘရမ်စ်ကပြောပါတယ်
။ We have exponentially increased the cost of doing business.
ဗင်နီဇွဲလားဆိုရနဲ့ဒီရွှေထုတ်လုပ်နေတဲ့လုပ်ငန်းတွေဘဏ္ဍာရေးကဏ္ဍနဲ့နောက်ရင်းနှံလုပ်ငန်းစရီအတွက်ကြတဲ့အဖိုးအခတွေကိုကျွန်တော်တို့ထပ်ဆင့်တိုးမြင့်လိုက်ပါပြီ။အခုလိုကုန်ကြစည်တွေအဆမတန်တိုးအောင်အကြီးကျယ်ဖန်တီးပြီးတော့မာဒူရိုနဲ့သူ့ရဲ့ပေါင်းပါတခိုးခိုင်းတွေကိုစီးပွားရေးအရဖိအားပေးနေပါတယ
်။တမရထရမ်အစိုးရကဗင်နီဇွဲလားနိုင်ငံကိုစီးရေးအရဆက်ဖက်မဲ့အစီအစဉ်ကိုမစင်စားဘူးလို့ပြောဆိုဖို့ညှင်းဆိုနေတဲ့အတွက်အောက်လွှတ်တော်ဒီမိုကရက်အမတ်ဘီလ်ကီတင်ကမစ္စတာအေဘရမ်စ်ကိုအခုလိုဝေဖန်လိုက်ပါတယ်။
I think it plays right into the hands of the dictator that's our adversary.
See, yeah, so for me, so yin, aku chanarou ye yan nu phit de. Anashin ajai tu lat the chao twa de gaza kwet lo phit twa lay me lo chanar yu sa ba de. Chanarou lou nei ne swain yin ne pawin patat mu Venezuela pi tu de ko ran yoe kan mu de ko de ge ko tee tin aw lo de lo phit lay me lo yu sa mi ba de.
ဗင်နီဇွဲလားနိုင်ငံဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်အဲလီယက်အေဘရမ်စ်ကတော့စီးရီးအရရည်ယူမဲ့နီလန်းကိုပယ်ချဖို့အင်တင်တင်ဖြစ်နေပေမဲ့လို့လည်းစီးအင်အားတုံးမယ်မတုံးဘူးဆိုတာအမေရိကန်ပြည်ထောင်စုပေါ်မှာမူတည်တာမဟုတ်ဘူးလို့ထောက်ပြပါဗျ။တမရမဒူရိုကနိုင်ငံရဲ့နေရာတော်များများကိုထိန်းချုပ်ထားဆဲဖြစ်တာမို့အဖြေရှာဖို့ကတော့သိပ်မလွယ်သေးတဲ့အနေအထားမှာရှိနေသေးပဲဖြစ်ပါတယ်ရှင်။
ဒေါက်တင်ဆွေဝင်းပြောပြခဲ့တာပါရှင်ဒီကနေ့ညနေပိုင်းတွေသတင်းလွှာတွေကတော့ဒီလောက်ပါပဲည9နာရီမှာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့အပတ်စဉ်တင်ဆက်နေကြကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုစောင့်မျှော်နားဆင်ကြပါရှင်အခုအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင
်အမေရိကန်ပြည်ထောင်စုမှာဆူရလုပ်ငန်းတွေနောက်တစ်ချိန်ထပ်မံရပ်ဆိုင်ရမယ့်အခြေအနေကိုရှောင်ရှားနိုင်မှုအဆိုအသုံးစီဥပဒေချင်းတစ်ခုကိုဒီနေ့လွှတ်တော်မှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ဥပဒေချင်းနဲ့မှာတော့အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာအတားအဆီးကာယံမှုနဲ့လုံခြုံရေးတိုးမြှင့်မှုအသုံးစီတွေကိုထည့်သွင်းထားတာပါ။ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ကသမ္မတဒေါ်နယ်ထရန့်ကိုပြစ်တင်ပြောဆိုလိုက်တယ်လို့ယင်းမင်းနိုင်ငံမှာတိုက်ခတ်နေတဲ့ဆော်ရီဦးဆောင်တဲ့ညီမောင်ဖွဲ့ကိုစီရေးကူညီဖြတ်တတ်ဖို့မဲခွဲဆုံးဖြတ်လိုက်ပါတယ်။ထောက်ခံမဲ148မဲကောက်ကွယ်မဲ189မဲနဲ့မဲခွဲဆုံးဖြတ်ခဲ့တဲ့အောက်လွှတ်တော်မှာဆက်စုနှစ်တွေအတွင်းပထမဆုံးအကြိမ်ဖြစ်ဆီယာနာအယ်ဘီကိုအသုံးပြုခဲ့တာပါ။ဗင်နီဇွဲလားနိုင်ငံမှာရက်စက်တဲ့အာဏာရှင်စနစ်အဆုံးသတ်ရေးကိုလူလာတဲ့အကြောင်းအင်းနီယင်ကိုလံဘီယာနိုင်ငံကသမ္မတကပြောဆိုလိုက်ပါတယ်။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုအာဏာကစင်တော့ဘယ်လိုလုပ်နိုင်မလဲဆိုတာကိုလည်းကိုလံဘီယာသမ္မတကအမေရိကန်သမ္မတထွန်နယ်ထရန့်နဲ့အင်ဂျီရိုမာပေါ်တူနီကတွေ့ဆုံစီမှာဆွေးနွေးခဲ့ပါတယ်။မလေးရှားနိုင်ငံကိုရေချောင်းကတောက်ဖို့ကြိုးစားကြတဲ့ရွန်ဂျာ43ယောက်ကိုတားဆီးနိုင်ငံရဲ့အကြောင်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောဆိုလိုက်ပါတယ်။ဒီထဲမှာပါတဲ့အမျိုးသမီးတွေကတော့လူမောင်ကိုရီကဖက်စီရခံရတဲ့အကြောင်းပြောဆိုခဲ့တယ်လို့လည်းဆိုပါတယ်အသက်20ဝန်းကျင်အများစုပါဝင်တဲ့အမျိုးသမီးစနစ်ယောက်ကို Cox ပဇာမျိုးကအင်္ဂန်တစ်ခုမှာဒီနေ့ဆိုပိုင်းရှာဖွေတွေ့ရှိခဲ့ပြီးသူတို့ကိုဖက်စီခဲ့သူတွေလို့ဆွဆွဲထားတဲ့လူမောင်ကိုနှစ်ယောက်ကိုလည်းဖက်စီခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်အထူးရက်တပ်ဖွဲ့ပြောခွင့်ရကိုကိုးကားပြီး AFP သတင်းကဖော်ပြခဲ့တာပါမနေ့နောက်ပိုင်းမှာတော့လည်းကုတုပလောင်ဒုက္ခသည်စခန်းကနေမိုင်90လောက်အကွာမှာရှိတဲ့ကျွန်းပေါ်မှာရိုင်ဂျာ30ယောက်ကိုရက်တပ်ဖွဲ့ကတွေ့ရှိခဲ့ပါတယ်
တရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုးဂေးဖြစ်ပါတယ်ရှင်။အခုကျမတို့အတံလှည့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 ဂျူရူကဓာတ်ရိုက်ထုတ်လွှင့်ပေးမယ် VOA နိုင်စင် TV အစီအစဉ်ကိုကြည့်ရှုနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington,